ဂျပန်နိုင်ငံမှာကျင်းပဖို့စီစဉ်နေတဲ့အိုလံပစ်အားကစားပွဲတွေကိုပြတ်သိမ်းဖို့လူပေါင်း3သိန်းခွဲကျော်လက်မှတ်ရေးထိုးတောင်းဆိုထားတဲ့ကန့်ကွက်လွှာတစ်ဆောင်ကိုအိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်ကော်မတီအကြီးအကဲတွေအပြင်တိုကျိုမြို့တော်အုပ်ချုပ်ရေးမှူးယူရီကိုခိုအီခေတန်တောက်ချန်နေကပေးပို့လိုက်ကြပါတယ်။ဇူလိုင်လ23ရက်နေ့အားကစားပွဲတွေစတင်ကျင်းပမဲ့တိုကျိုမြို့တော်ပါဝင်နေရာတော်တော်များများမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအိုလံပစ်ပွဲတော်ကျင်းပမဲ့အစီအစဉ်ကိုကန့်ကွက်လိုက်ကြတာပါ။အကစားပွဲတွေကျင်းပမယ်ဆိုရင်တန်မိုးရှိတဲ့ကျန်းမာရေးလုပ်ငန်းတွေကိုလည်းအသုံးပြုရမှာဖြစ်တာကြောင့်တိုကျိုအိုလံပစ်အကစားပွဲတော်ကိုရပ်တင့်တယ်လို့လည်းကန့်ကွက်တဲ့လှုပ်ရှားမှုကိုဦးဆောင်သူတူဖြစ်တဲ့ကန်ချီယူဆိုနိုမီယာကပြောဆိုခဲ့ပါတယ်။ကိုဗစ်ကရောဂါကြောင့်ပြီးခဲ့တဲ့နှစ်ထဲအစီအစဉ်တွေကိုဖျက်ခဲ့ရပြီးတဲ့နောက်အကစားပွဲတွေကိုအစီအစဉ်တိုင်းကျင်းပနိုင်မှုဂျပန်ဆိုးရတောင်းရှိသူတွေရည်မှန်းထားတာပါ။ကမ္ဘာတဝန်းကရောဂါနဲ့ကြုံနေရပေမဲ့2020ပြည့်နှစ်တိုကျိုအိုလံပစ်အကစားပွဲကိုဘေးရန်နဲ့ခင်းခင်းကျင်းပနိုင်မှုအရေးကြီးတယ်လို့လည်းတိုကျိုမြို့တော်အုပ်ချုပ်ရေးမှူးကမကြာသေးခင်ကပဲပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်တောက်ချန်နေမှာပဲနောက်ထပ်ဒေသ3ခုမှာအရေးပေါ်အခြေအနေထပ်မံကြီးညာလိုက်ရပါတယ်။ဟိုကိုဒိုအိုကာယာမာနဲ့ဟီရိုရှိမာတို့မှာအရေးပေါ်အခြေအနေဖြစ်ဝန်ကြီးချုပ်ယိုရှီဟီရီဆူဂါကတောက်ချန်နေမှာကြီးညာလိုက်တာပါ။ဒီချိန်ထဲမှာပဲတိုကျိုအိုလံပစ်အားကစားပွဲတွေကိုတော့ကျန်းမာရေးဆိုင်ရာစီမင်းကန့်သက်ချက်တွေတင်းတင်းကျပ်ကျပ်ချမှတ်ပြီးကျင်းပသွားမယ်ဆိုရင်ဖြစ်နိုင်တဲ့အကြောင်းလဲဝန်ကြီးချုပ်ကတောက်ချန်နေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။